ဒေါ်ဆန်းစုကြည်နဲ့လူငယ်တွေဒီနေ့ NLD ဖွဲ့ချုပ်ရုံးမှာတွေ့ဆုံဆွေးနွေးကြတယ်ဆိုလိုပါရင်ကဲ
ဟုတ်တယ်ဒီနေ့ဒေါ်ဆန်းစုကြည်နဲ့ NLD ဖွဲ့ချုပ်ရုံးမှာတော့လူငယ်ညရာလောက်နဲ့ဒီနေ့မနက်9နာရီတွေ့ရနေညနေ3နာရီအထိတွေ့ဆုံစကားပြောတော့ဒေါ်ဆန်းစုကြည်ကသက်သွင်းနေလို့ပြီး14နှစ်ကစပြီးတော့ဖွဲ့ချုပ်ရုံးချင်းမှာပြောတယ်လေသူကဒီလူတွေရဲ့အတန်တွေကိုနားထောင်နေတယ်နောက်ပြီးတော့သူကတည်းကလာရင်တွေ့ရတာလူငယ်သူအာပေါ်ပြီးတော့တက်တက်ကြွကြွဒီလိုကောသူပြောတယ်အဲ့ဒီခါမှာလေလူငယ်သူကလည်းအညာဒီမဟုတ်တော့နော်အခုလူငယ်တွေကလည်းတောင်းဆန်းစုကြည်နဲ့တွေ့ကြပါလေဆိုပြီးတော့အဲ့ဒီလိုတင်ကြလာတဲ့ရှိလို့ဒီနေ့တွေ့ဆုံရမှာ
ဟိုလူငယ်တွေဘက်ကဗာဒီများတောင်းဆန်းစုကြည်ကိုတင်ပြဆွေးနွေးပါလေရှင်ဟိုတောင်းဆန်းစုကြည်ရောလူငယ်တွေရဲ့တင်ပြချက်ကိုဘယ်လိုများပြန်လည်ပြီးတော့ရှင်းလင်းဆွေးနွေးပါလေရှင
်ဒီနေ့တက်ရောက်လာတဲ့လူငယ်အရေးအတွက်အနေနဲ့ဆိုရင်တော့200ကျော်အဲ့ဒီတည်းမှာပါဝင်ဆွေးနွေးတာ52ယောက်ဒေါင်းဆန်းစုကြည်ကပြန်လည်ဆွေးနွေးတဲ့နေရာမှာသူကပြောတာလူငယ်တွေကတဲ့ပြည့်ပြည့်ချင်းချင်းရှိတယ်။ဟောပြောဆိုတဲ့နေရာမှာလည်းငင်းညံ့တဲ့နေရာမှာလည်းရှင်းရှင်းလင်းလင်းရှိတဲ့အတွက်သူအားရကျင်တတ်တယ်ဆိုပြီးတော့ပြောပါတယ်။ဒီဆွေးနွေးပွဲမှာလွှမ်းမိုးနေတဲ့ကိစ္စကတော့ network ပေါ့နော်။ network ငင်းတော့နဲ့ပတ်သက်ပြီးတော့ကိုရက်နဲ့ပတ်သက်ပြီးတော့ဒေါင်းဆန်းစုကြည်ကသူကရှင်းပြပါတယ်။ကိုရက်ဆိုတာရိုးရိုးလေးပဲတဲ့။ရှင်ရင်လေးတွေသေးလေးကနေပြီးတော့ကုန်ကြီးတစ်ခုကြည့်အောင်ဒီလိုပဲတစ်ခုတစ်ခုဆက်နွယ်ပြီးတော့သွားတယ်အဲ့တော့ကုန်ပြစ်သွားတော့လဲမဖမ်းလို့ရတာပေါ့တဲ့ကုန်ရဆိုတာဒါပါပဲအဓိကကတော့သူ့နဲ့သူ့အဆက်အသွယ်နော်ဆက်ဆံမှုဒါရှိနေဖို့ပဲဆိုပြီးတော့သူကပြောတယ်နောက်တစ်ခုကကျွန်တော်တို့လူငယ်တွေကစာအုပ်ကောင်းလေးတွေဖတ်ချင်ပါတယ်နော်စာအုပ်ကောင်းလေးတွေရှာဖွေရကက်ခဲပါတယ်အဲ့ဒါတွေကိုကုညီနိုင်ရင်ကုညီပါဆိုတော်စားစုကြီးအကူကြီးပါမယ်စာအုပ်ကောင်းဖတ်ဖို့ဆိုတာအင်္ဂလိပ်စာလဲကောင်းကောင်းတတ်ဖို့လိုတယ်အင်္ဂလိပ်စာတတ်မှလဲစာအုပ်ကောင်းကောင်းနေနဲ့ဘယ်လိုလဲဒီဆက်တွေ့ကြည့်တွေ့နိုင်တော့ပေါ့အဲ့ဒါကြောင့် NLD မှာအခုသင်တန်းနေအင်္ဂလိပ်စာသင်တန်းနေရှိပါတယ်ဆက်တွေ့ပြီးတော့တက်နိုင်ရင်တက်ကြဖို့အဲ့လိုပြောပါတယ်နောက်တစ်ခုကတချို့တက်လာတဲ့လူငယ်တွေကဥပဒေပွဲရတယ်တချို့ကလည်းဥပဒေပင်ချမ်းတွေကိုတက်နေစေတတ်တာအဲ့တော့ဥပဒေပညာသင်တဲ့နေရာမှာခက်ခဲတွေကိုသူပြောတော့ခေါ်တော့သူကဒါနဲ့ပတ်သက်ပြီးတော့အကူအညီနဲ့အများအားလဲဆက်ပေးပါအဲဥပဒေပညာပေးတဲ့လုပ်ငန်းကိုစီမံရေးစီမံချက်တရလုပ်ပြီးဆောင်ရွက်ဖို့လဲစဉ်းစားနေပါတယ်လို့အဲ့လိုပြောခဲ့ပါလူငယ်များလူမှုရေးလုပ်ငန်းမှာစိတ်ဝင်စားနေတာသူလို့အားရကြည်နာတဲ့နော်လူမှုရေးနဲ့နိုင်ငံရေးဆိုတာလည်းခွဲခြားလို့မရဘူးအဲတော့တချို့ကတော့လူမှုရေးလုပ်တယ်နိုင်ငံရေးကြတော့ကြောက်တာပေါ့နော်အာဖိကာမကောင်ချဒါနဲ့ပတ်သက်ပြီးတော့ဒေါံစန်းစုကြည်ကပြောတာ NLD ရောနိုင်ငံရေးလုပ်နေတဲ့လူတွေရောထောင်ကျခံကျင်လို့နိုင်ငံရေးလုပ်တာမဟုတ်ဘူးမလွဲမဆောင်တာရင်ဆိုင်ရတာပါထောင်မကျအောင်လုပ်မဲ့နိုင်ငံရေးဆိုတာလည်းမရှိပါဘူးဒါအဲ့အတိတ်မရှိပါဘူးလို့အဲ့လိုပြောပါတယ်နောက်ကြောက်စိတ်ရှိတယ်လို့လူငယ်တွေဆိုကြောက်စိတ်ဆိုတာရှိကဘာမှမဆန်ဘူးသို့တော့အဲ့ဒီကြောက်စိတ်ရဲ့ပတ်သက်ပြီးတော့ဒါကမကြောက်အောင်အရင်ကျင်းနေအလုံးလုံးမှုနဲ့လိုပါတယ်အဲ့ဒါလေးကိုသင်ကြပါနောက်လူကြီးနဲ့လူငယ်ကြားဆိုတဲ့စကားနဲ့ပတ်သက်ပြီးတော့လေသူကမျိုးဆက်ပြည့်တူနေလူကြီးတွေကြားမှာဌာနမှုရှိဖို့မလိုဘူးဌာနမှုရှိကြလည်းမရှိဘူးလို့သူအဲ့လိုပြောပါတယ်နောက်ဆီယဆိုတဲ့နယ်လေကိုင်းရရှိဖို့လိုတယ်အကြီးကတော့ဆက်သွယ်ရေးပဲအများအားဆက်သွယ်နေလို့ရှိရင်အဲ့ချက်လက်လည်းတည်တယ်အနမှန်ကိုအမှန်မှန်ကလည်းရွေးနိုင်တယ်အဲ့နောက်တစ်ခုကလူငယ်တွေကမြင်ရတာတော့အောင်ဆန်းစစ်ကြီးမရှိတဲ့အခါမှာလောကီနိုင်ငံရေးရော NLD နိုင်ငံရေးရောညီတက်နေတယ်တော့ဆန်းစစ်ကြီးလွမြောက်လာအကျဉ်းရောက်လာတဲ့အခါမှာလှုပ်လှုပ်ရှားရှားနဲ့အများအားလည်းဖြစ်ပါဝင်သားတယ်ဒါကြောင့်တော့အောင်ဆန်းစစ်ကြီးကအကြောင်းကြောင့်ဒီဖြစ်ခဲ့ရင်ဒါမှမဟုတ်ပြန်လဲဂိမ်းဂိမ်းခါနဲ့တခုခုပေါ့အဲ့လိုဖြစ်ခဲ့ရင်လူငယ်တွေအနေနဲ့ဘယ်လိုလုပ်နိုင်လဲလမ်းညွှန်ပေးပါလို့တောင်းပါတယ်အဲတော့ဆန်းစုကြည်ကပြောတာမှန်မှန်ကန်ကန်စဉ်းစားသုံးသပ်ဖို့လိုတယ်မှန်မှန်ကန်ကန်စဉ်းစားသုံးသပ်ပြီးအဲ့ဒီသုံးသပ်ချက်ကိုတတိရှိရှိဆောင်ရွက်ဖို့လိုတယ်ဒါအဓိကပဲလို့အဲ့လိုကြည့်သွားပါတယ်နောက်လူငယ်တွေတချို့လူငယ်တွေပေါ့နော်အဲ့လိုမေးတာဒီမိုကရေစီနဲ့ပတ်သက်ပြီးတော့ကျိုးလည်းနားလေတော့ဗောနော်တချို့လည်းမသိအဲ့တော့ဒီမိုကရေစီနိုင်ငံတစ်ခုဆိုတာဘယ်လိုသတ်မှတ်နိုင်လဲဘယ်လိုအခြေအနေမှာဖြစ်မလဲလို့မေးပါတယ်ဒေါ်ဆန်းစုကြည်ကနိုင်ငံတစ်ခုရဲ့ဒီမိုကရေစီရှိမှုကိုပြောမယ်ဆိုရင်အများကြီးလိုပါတယ်ဒါမှမဟုတ်သူလိုရင်းပြောပါမယ်တဲ့ ဒီလူတွေလွတ်လပ်မှုရှိတယ်။ဒီလူတွေကိုတရားဥပဒေကလုံလုံမှုပေးတယ်။ဆိုရင်အဲ့ဒီနိုင်ငံကဒီမိုကရေစီရှိတယ်လို့ပြောလို့ရတယ်လို့အဲ့လိုပြန်ဆန်းပြပါ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်အကဲဦးညဝင်းရှင်။